in Burmese.
Mingla Yanni Gemashe, Bio American Diana Tasako Gune, Autobala Nese, yet an England in Yanni Vesis and Rigo, American Piran Zoom, Euro, Washington, DC Gani, Tayai Tolu Nivavi, Lindomita Sakone Sako, Nasangarugani, Tayai Nas and Nimarishin.
ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကုသားညွန်နဲ့ဒူတင်ဆက်ပေးသွားမှာဖြစ်ပါတယ်ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးနဲ့ပတ်သက်ပြီး EU
အင်းနေပြောင်းလိုက်ပါတယ်ဟောင်ကောင်မှာတော့ဒီနေ့ဆန္ဒပြတဲ့သူတွေထောင်နဲ့ချီဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့နဲ့လည်းထိတိုက်တွေ့ခဲ့ကြပါတယ်ဒီလိုထိတိုက်ရောက်သတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကမ္ဘာကြီးပူနွေးလာတာနဲ့အမျှရာသီဥတုပြောင်းလဲပေါက်ပြန်တာတွေအကြောင်းအနုပညာပြကန်တစ်ခုအကြောင်းကိုအခုလိုသိကြရမ
a domino effect if we're not careful.
လူရဲလို့ရကြောင်ရာသီဥတုတွေပြောင်းလဲဖောက်ပြန်လာနိုင်တဲ့အကြောင်းပြကန်းလာသူတူရဲ့သုံးသက်ချက်နဲ့တူနားဆင်နိုင်ပါတယ်။အာဖဂန်နစ္စတန်ကဆွန်ဦးတီထွင်သူမျိုးသမီးတူဦးတီထောင်တဲ့ဖက်နက်နဲ့အိတ်ချုပ်စက်ရုံကြောင့်လူမှုဘဝတွေဘလို့ပြောင်းလဲလာသလဲဆိုတာလမစီပဲမွေးတဲ့ကလေးတွေနဲ့နာမကျန်းတဲ့မွေးကင်းစကလေးတွေကိုချီးပိုးပြုစုမဲ့စေတနာဝန်ထမ်းတွေရဲ့အကြောင်းနဲ့တူအီရက်ကစေချောင်းသားဂီတပညာရှင်ရဲ့ဂီတဖန်တီးမှုအကြောင်းကိုလည်းနားဆင်ကြရပါမယ်။အခုရင်ဆုံးတော့ဒီနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညူဦးနဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ EU နေနဲ့ဆောင်ဆိုင်ဖြစ်ဖို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကစနေနေ့နောက်ပိုင်းမှာတောင်းဆိုလိုက်ပါတယ်။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးနဲ့ပတ်သက်ပြီးဗြိတိန်ဝန်ကြီးချုပ်ဘက်ကအဆိုပြုထားတာနဲ့ပတ်သက်ပြီးပါလီမန်ဘက်ကဆုံးဖြတ်ချက်ချဖို့ရွှေ့ဆိုင်းလိုက်တာကြောင့်အခုလိုဗြိတိန်ဝန်ကြီးချုပ်ဘက်ကတောင်းဆိုခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းလာမယ့်အောက်တိုဘာ31ရက်နေ့မှာ EU ကနေဗြိတိန်နှုတ်ထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆိုင်းငံ့ထားဖို့ကိစ္စကိုသူတဦးချင်းအနေနဲ့တော့ဆန့်ကျင်တယ်ဆိုပြီးတော့ဝန်ကြီးချုပ်ဂျွန်ဆန်ကပြောခဲ့ပါတယ်။ဒါမဲ့လည်းဗြိတိန်ပါလီမန်ကပြီးခဲ့တဲ့လကပြဋ္ဌာန်းခဲ့တဲ့ဥပဒေအရတော့ EU ကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုပါလီမန်လွှတ်တော်အမတ်တွေကစနေနေ့ညမှာသဘောမတူဘူးဆိုရင်သတ်မှတ်ထားတဲ့အချိန်မတိုင်ခင်မှာဗြိတိန်အစိုးရအနေနဲ့ဥရောပကနေဗြိတိန်ခွဲထွက်ရေးကိစ္စကို3လရွှေ့ဆိုင်းပေးဖို့စာရေးသားတောင်းဆိုရမှာဖြစ်ပါတယ်။သတ်မှတ်ထားတဲ့အချိန်မတိုင်ခင်တနအီလောက်အလိုမှာပဲခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးတော့အချိန်ထပ်တိုးပေးဖို့တောင်းဆိုချက်ရောက်ရှိလာခဲ့ပြီဖြစ်ကြောင်းနဲ့သူ့အနေနဲ့ဒီကိစ္စကိုဘယ်လိုတုံ့ပြန်ဆောင်ရွက်ရမလဲဆိုတာကို EU ခေါင်းဆောင်အနေနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တုစ်ကပြောကြားလိုက်ပါတယ်။ညော
အမေရိကန်သမ္မတထရမ့်အနေနဲ့လာမယ့် G7 ဆက်မှုထည့်သည့်အစည်းအဝေးကိုဖလော်ရီဒါမိုင်အမီမှာရှိတဲ့သူပိုင်တဲ့ Golf အပန်းဖြေစခန်းမှာလုပ်ဖို့စီစဉ်ထားတဲ့ပေါ်ဖြတ်သိမ်းလိုက်တယ်လို့စနေညရုံးက Twitter အကောင့်ကနေပြီးတော့သူရေးပါတယ်။မိုင်အမီမှာရှိတဲ့ Trump National Dora မှာဆက်မှုထည့်သည့်အစည်းအဝေးကျင်းပမယ်လို့ပြီးခဲ့တဲ့သတင်းပတ်အစောပိုင်းကသမ္မတထရမ့်ကပြောခဲ့တာကြောင့်မလို့သမ္မတတဦးအနေနဲ့ဒါကျင့်ဝတ်အရမလုပ်သင့်ဘူးဆိုပြီးတော့ဝေဖန်မှုတွေရှိခဲ့ပါတယ်။ဒေါ်ရယ်အပန်းဖြစ်စကမ်းမှာလုံမဲ့ကိစ္စအပေါ်မှာအတိုက်ခံလို့ဝေဖန်တဲ့အတွက်သတင်းမီဒီယာတွေကိုရောဒီမိုကရက်တွေကိုပါသမ္မတထရမ့်ကတုံ့ပြန်ပြစ်တင်ခဲ့ပါတယ်။မိုင်အမီလင်ကွင်းနဲ့နှီးပြီးတော့အင်တန်ကျေဝင်းတဲ့ Trump National ဒေါ်ရယ်ဟာအစည်းအဝေးလုပ်ဖို့အတွက်ကုစလေတွေတက်ခုဖို့အတွက်လွယ်လင့်တကူနဲ့အင်တန်အဆင်ပြေကောင်းမွန်တဲ့နေရာဖြစ်တယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြောရေးခဲ့ပါတယ်။ဒါဟာစီးပွားရေးအကျိုးများအတွက်ရည်ရာမဟုတ်တယ်လို့ပဲအမေရိကန်ပြည်အောင်စုအတွက်လည်းအကုန်ကျများမှာမဟုတ်ဘူးလို့ဆိုပြီးတော့ဒီပေါ်ဝေဘာနဲ့သတင်းမီဒီယာတွေနဲ့ဒီမိုကရက်တွေဟာလည်းရန်လိုတဲ့သူတွေဆိုတဲ့အတုံးလုံးနဲ့သမ္မတထရမ့်က Twitter အကောင့်ကနေပြီးတော့ရေးခဲ့ပါတယ်။ဒီစီစဉ်နဲ့ပတ်သက်ပြီးတော့ Republican Party တွေကအချို့ကလည်းဝေဖန်မှုတွေရှိခဲ့ပါတယ်။2020ဆက်မှု9နိုင်ငံထိပ်သီးဆွေးနွေးပွဲအတွက် Maryland ပြည်နယ်က Camp David သမ္မတအပန်းဖြေစခန်းအပါဝင်အခြားနေရာတွေကိုလည်းစဉ်းစားထားတယ်လို့သမ္မတထရမ့်က Twitter အကောင့်မှာရေးခဲ့ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာတူရကီဘက်ကထိုးစစ်တွေခေတ္တရပ်ဆိုင်းပြီးအိမ်မှာရှိတဲ့ Gas တိုက်ခိုက်ရေးသမားတွေရုတ်သိမ်းပေးဖို့သဘောတူခဲ့ပြီမဲ့လဲတာဝါပြတ်ဒေသမှာ YPG ကတိုက်ခိုက်ရေးသမားတွေကဒီကနေ့မှတိုက်ခိုက်ခဲ့ရာကြောင့်တူရကီစစ်သားတယောက်တည်ဆုံးပြီးတော့တယောက်ဒဏ်ရာရသွားတယ်လို့တူရကီကာကွယ်ရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။တူရကီသမ္မတအာရိုဝါနဲ့အမေရိကန်ဒုသမ္မတမိုက်ပန်စ်တို့ကြာသပတေးနေ့ကတွေ့ဆုံခဲ့ကြပြီးတဲ့နောက်အိမ်မှာရှိတဲ့ကတ်တိုက်ခိုက်ရေးသမားတွေထွက်ခွာဖို့အတွက်၅ရက်ကြာအပြည့်ရဆိုင်ဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ တူရကီဘက်ကတော့ဆီးရီးယားအရှေ့မြောက်ပိုင်းကနယ်စပ်ခုဘေးအန္တရာယ်ခင်းမဲ့တဲ့ဇုံဖြစ်နေတဲ့တပ်မဖို့ရည်မှန်းထားတာပါစနေနေ့ကတော့နယ်စပ်တလျှောက်မှာအပြစ်ရထားပြီးတူရကီစစ်ဘက်ကကားတချို့ပဲနယ်စပ်ဖြတ်ကျော်မောင်းတာရှိတယ်လို့အိမ်မှာရှိတဲ့ရိုက်တာသတင်းနောက်ကပြောပါတယ်ဒါပေမဲ့လည်းဒီကနေ့တိုက်ခိုက်မှုကိုကြည်တင်အဖြစ်အပြစ်ရသဘောတူညီမှုဟာအချိန်မီပြတ်သွားနိုင်တယ်ဆိုတာကိုလည်းပြသနေပါတယ် YPG အဖွဲ့ဟာကတ်တွေဦးဆောင်တဲ့ဆီးရီးယားဒီမိုကရက်တစ်တပ် USCF အဖွဲ့တွေကအဓိကအဖွဲ့တစ်ခုဖြစ်ပြီးတော့ IS အစွန်းရောက်တွေကိုတိုက်တဲ့နေရာမှာ YPG အဖွဲ့ဟာအမေရိကန်ရဲ့အနီးဆုံးမာမိတ်အဖြစ်နဲ့ရပ်တည်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းသူတို့ဟာတူရကီနိုင်ငံအရှေ့တောင်ပိုင်းမှာရှိတဲ့ Gas တဘုံတွေနဲ့ဆက်ဆက်တာကြောင့်တူရကီအစိုးရကတော့သူတို့ကိုအကြမ်းဖက်ဖွဲ့အဖြစ်နဲ့သတ်မှတ်ထားပါတယ်ခင်ဗျာ။
ရေကတာပျက်စီးပြိုကျတာကြောင့်လူ15ဦးသေဆုံးခဲ့ရတဲ့ဆာဗီးယားဒေသကရွှေတပ်တုမိုင်းတောင်ရှိသူ3ဦးကိုတောင်းနေနေတော့ကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ရုရှားအာဏာပိုင်တွေကပြောပါတယ်။စစ်ဆန်ရွှေမိုင်းကုမ္ပဏီရဲ့အကြီးအကဲဖြစ်သူနဲ့မိုင်းတွင်းအလုပ်သမားအကြီးအကဲမန်နေဂျာတွေကိုဖမ်းဆီးလိုက်တယ်လို့ရုရှားကစုံစမ်းရေးဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်။သူတို့ကစစ်ဆေးမေးမြန်းမှုအတွက်ခေါ်ယူထိန်းသိမ်းရတာလို့လည်းဆိုပါတယ်။စီဘာမြကန်းပေါ်မှာတည်ထားတဲ့ဒီရေကာတာကျိုးပေါက်ပြီးတော့အလုသမားတွေနေထိုင်တဲ့နေရာကိုရေတွေလွှမ်းမိုးဝင်ရောက်ခဲ့တဲ့နောက်စင်နေတုန်းကလူ15ဦးသေဆုံးပြီးတော့6ဦးပျောက်ဆုံးနေစေရှိပါတယ်။ရှူပိုင်းတွင်းကစီမင်းချိုးဖောက်တာတွေကြောင့်အခုလိုမျိုးမတော်ဆမှုဖြစ်ခဲ့တာလို့အစိုးရစုံစမ်းရေးကော်မတီရဲ့ကြေညာချက်မှာဖော်ပြပါတယ်။ရေကာတာဟာလည်းဘေကင်းလုံခြုံမှုစနစ်အားနေပြီးတော့ဒါကိုတာဝန်ရှိသူတွေဘက်ကလည်းသတိမထားမိဘူးလို့ဖော်ပြပါတယ်။အခုဖြစ်ရကြောင်းမလို့ကမ္ဘာမှာအကြီးဆုံးရှူပိုင်းတွေရှိတဲ့ရုရှားနိုင်ငံဖို့အတော်လေးကိုသတိထားစရာဖြစ်လာပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာပဲရွှေမိုင်းကုမ္ပဏီကြီးတွေကနေပြီးတော့တန်ချိန်300နီးပါးကိုထုတ်လုပ်ပေးခဲ့ပါတယ်ခင်ဗျာ
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကာလာပေါက်ဈေးအမေရိကန်ဒေါ်လာ30လောက်ရှိတဲ့ methamphetamine စိတ်ကြွဈေးအိတ်တွေကိုဒီကပ်ပလီပင်လယ်ပြင်ထဲမှာငါးဖန်သမားတွေကပြီးခဲ့တဲ့ပုံထုနေ့ကတွေ့ရှိခဲ့တယ်လို့မြန်မာအနာပိုင်ဘက်ကဒီကနေ့မှဒီ AFP သတင်းဌာနကိုပြောကြားလိုက်ပါတယ်။ methamphetamine စိတ်ကြွဈေး23ရက်ကို AR တိုင်းဒေသကြီးကမ်းလွန်ပင်လယ်ပြင်ထဲမှာမျောနေတာကိုငါးဖန်သမားတွေဘက်ကတွေ့ရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီ8ဒီကို plastic နဲ့ပတ်ထားတာဖြစ်ပြီးတော့8ဒီပေါ်မှာတော့တရုတ်နိုင်ငံလို green tea လက်ဖက်ချောက်လို့တစိုက်ကတ်ထားတာဖြစ်ပါတယ်။ရှီတောင်အာရှဒေသတွင်မှုရခိုင်အတော်များများဟာဂျပန်တောင်ကိုရီးယားနဲ့ Australia နိုင်ငံတွေကိုဒီမှုစေဝါတွေပို့ဖို့အတွက်အဲ့လိုမျိုးတစိုက်ကတ်ပြီးပို့လေရှိတာဖြစ်တယ်လို့ AFP သတင်းကဖော်ပြပါတယ်။အစောပိုင်းတုန်းကတော့အဲ့ဒီငါးဖန်သမားတွေဟာဒီစိတ်ကြွဈေးတွေကိုဂျိုင်းမှာအနံ့ပြအောင်လိမ့်တဲ့ deodorant ဂျိုင်းလိမ့်ဈေးတွေလို့ထင်နေတာဖြစ်ပြီးတော့နောက်ပိုင်းမှာတော့အဲ့ဒီဈေးပြားတွေကိုရဲတပ်ဖွဲ့ကိုအနံခဲ့တယ်လို့ဒေသခံ NLD အဖွဲ့ဝင်တဦးကလည်း AFP ကိုပြောပါရယ်အဲ့ဒီစိတ်ကြွဈေးတွေရဲ့အလေးချိန်ဟာစုစုပေါင်း691ကီလိုရှိပြီးတော့ဒီစိတ်ကြွဈေးတွေကိုဖျားပုံခရိုင်ရဲတပ်ဖွဲ့ကိုပို့ဆောင်လိုက်တယ်လို့လည်းသိရပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့တိုင်းငန်းနဲ့ရှိနေတဲ့ Ranger ဒုက္ခသည်တွေကထောင်ကနန်းလောက်ဟာသူတို့ကိုရွှေ့ပြောင်းမှုအတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်ဒီစီစဉ်နေတဲ့ဘင်္ဂလားပင်လယ်အော်တွေကကျွန်းကိုပြောင်းရွှေ့ပေးဖို့သဘောတူထားကြတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါရယ်အဲ့ဒီနေရာဟာ modern ဆိုလို့ရှိရင်ရေလွှမ်းမှုခဲ့တဲ့နေရာဖြစ်တဲ့ဆိုပြီးတော့ဒုက္ခသည်တွေရောကုညီအဖွဲ့တွေကပါဆွေရင်တကြီးနဲ့ကန့်ကွက်နေကြတာဖြစ်ပါတယ်။လူကြီးတသန်းဝန်းကျင်ရှိနေတဲ့ဒုက္ခသည်စခန်းအတွင်းမှာနေထိုင်ရေးခက်ခဲမှုတွေကြောင့်ဒုက္ခသည်တသိန်းလောက်ကိုအဲ့ဒီနေရာကိုပို့ဖို့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကလူလာနေတာဖြစ်ပါတယ်။အဲ့ဒီကျွန်းကိုပြောင်းရွှေ့ဖို့အတွက်ဒုက္ခသည် 6,000 9,000 လောက်လူလာလက်ခံထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်များဆရာမဟာမင်းကြီးမာဘတ်အလမ်က AFP သတင်းဌာနကိုပြောပါရယ်ဘယ်တော့ပြောင်းမလဲဆိုတဲ့အတိအကျကိုတော့သူမပြောပေမဲ့အဲ့ဒီလုပ်ငန်းထဲမှာပေါင်းပတ်သက်နေတဲ့ရည်တဲ့အရာရှိတူကတော့လာမယ့်ဒီဇင်ဘာလလောက်မှာအစီအစဉ်ကိုစပြီးတော့တရက်ကိုလူ900လောက်စီကိုပြောင်းပေးသွားမယ်လို့ပြောပါရယ်ဒုက္ခသည်စခန်းအတွင်းမှာရှိတဲ့ Ranger ဒုက္ခသည်တွေကို VOA ကမေးကြည့်တဲ့နေရာမှာတော့စခန်းတာဝန်ခံတွေကတစင်အဲ့ဒီကျုံးကိုသွားလို့ရတဲ့လူတွေကိုစီရင်ကောက်ခံနေတယ်လို့သိရပါရယ်တချို့ကစီရင်ပေးထားသလိုစခန်းခေါင်းဆောင်တွေနဲ့သွားကျင်သူတွေကိုအဲ့ဒီနေရာကိုကြိုတင်သွားလေ့လာနိုင်ဖို့လည်းစီစဉ်ပေးနေတယ်လို့ကုတုပလောင်စကန်ကဥမ္မောင်မောင်က view ကိုပြောပါတယ်ဘင်္ဂလားဒေ့ရှ်ကမ်းခြေကနေပြီးတော့တနားခီးလောက်သွားရတဲ့အဲ့ဒီကျွန်းကို Ranger ဒုက္ခသည်တွေကိုရွှေ့ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့နှစ်ခရဲကစီစဉ်နေတာဖြစ်ပါတယ်လိုခဲ့တဲ့နှစ်20လောက်ကမှပင်လယ်ထဲပေါ်လာတဲ့အဲ့ဒီကျွန်းဟာနေထိုင်ဖို့မသင့်တော်ဘူးဆိုပြီးတော့ကုညီအဖွဲ့တွေကထောက်ပြနေပါတယ်2018ခုနှစ်ကမြန်မာနိုင်ငံရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေဖြစ်ပြီးနောက်ဒုက္ခသည်အများအပြားအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတာပါ ဒီလူတွေကိုရိုဟင်ဂျာလို့သုံးလို့နော်မြန်မာဆူရကလက်မခံပြီးမဲ့သူတို့ကိုနေရာပြန်ခေါ်ဖို့တော့စီစဉ်ထားပါတယ်ခင်ဗျာ
။ဟောင်ကောင်မှာဒီနေ့ဆန္ဒပြတဲ့သူတွေထောင်နဲ့ချီဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့လည်းဒီထိတ်တိုက်တွေ့ခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကရဲတွေကိုဓာတ်စီထည့်ထားတဲ့ပလင်းဘုံတွေနဲ့ပစ်ခဲ့သလိုရဲတပ်ဖွဲ့ဘက်ကလည်းဆန္ဒပြတဲ့သူတွေကိုမျက်ရည်ဘုံတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။ဆန္ဒပြပွဲတွေအတွက်မျက်နှာဖုံးမတက်စင်ရဘူးလို့အမိန့်ထုတ်ထားတာကိုအာခံတဲ့အနေနဲ့ဆန္ဒပြတဲ့သူအတော်များများဟာမျက်နှာဖုံးနေဆိုပြီးတော့ဒီနေ့မှလမ်းတွေပေါ်ထွက်ဆန္ဒပြခဲ့ကြတာပါဒီနေ့ဆန္ဒပြပွဲကိုရဲတပ်ဖွဲ့ကခွင့်မပြုထားတာကြောင့်ဆန္ဒပြတဲ့သူတွေဟာတရားမဝင်ဆန္ဒပြကြတာဖြစ်ပြီးဖမ်းခံရနိုင်တဲ့အခြေအနေလည်းရှိနေပေမဲ့ဒီဆန္ဒပြပွဲကတော့လူကြီးတွေရောလူငယ်တွေပါပါဝင်ပြီးတော့ထောင်နဲ့ချီဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့လည်းဆန္ဒပြပွဲကိုဥဆောင်စီစဉ်သူတွေကတော့ဒီဟောင်ကောင်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအဖမ်းခံရမှာကိုစိတ်ပူစရာလိုပဲသူတို့မှာဆန္ဒပြပိုင်ခွင့်ရှိတယ်ဆိုပြီးတော့ပြောပါတယ်စင်ရှာဆွီအရက်ကဒီ yes ခန်းမှာရှိတဲ့ရဲတပ်ဖွဲ့ကတော့ဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့ပြောကြားခဲ့ပြီးတော့မျက်ရည်ဘုံတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်ဆန္ဒပြပွဲမှာပါဝင်တဲ့ဒီအနက်ရောင်ဝတ်စုံတွေဝတ်ဆင်ထားတဲ့သူတွေဘက်ကတော့ဓာတ်စီတွေထည့်ထားတဲ့ပလင်းဘုံတွေနဲ့ yes ခန်းတွင်းကိုပြန်လည်ပြစ်ပေါက်ခဲ့ကြပါတယ်တရုတ်နိုင်ငံပြည်မာကြီးကိုတရားခံလွဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်လာခဲ့တာဖြစ်ပြီးတော့အခုဆိုရင်ဒီဟောင်ကောင်ဆန္ဒပြပွဲတွေဟာသတင်းပတ်ပေါင်း20ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
အိန္ဒိယပါကစ္စတန်နေဆက်ကက်ရှမီးယားဒေသမှာပြစ်ခတ်မှုတွေကြောင့်လူ9ဦးထက်မနည်းသေဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီဒေသမှာအိန္ဒိယကညမထွက်ရမိတ်ထုတ်ထားတာကိုပြန်လျှော့ပေးပြီးရပ်ပိုင်းတွင်းမှာပဲအခုလိုမျိုးပြစ်ခတ်မှုတွေမငြိမ်သက်မှုတွေထပ်ဖြစ်လာတာပါသေဆုံးတဲ့အထက်မှာအိန္ဒိယစစ်သား2ဦးနဲ့ရသားတူပါတယ်လို့အိန္ဒိယစစ်တပ်ပြောခွင့်ရသူကသတင်းထံတာတွေကိုပြောပါတယ်။နှစ်ဖက်ကြားနိုင်နဲ့ချီပစ်ခတ်မှုတွေကြောင့်လူနေအိမ်နဲ့အဆောင်အချို့ပျက်စီးပြီးတော့ရသားထိခိုက်ဒဏ်ရာရထားတာတွေလည်းရှိတယ်လို့အိန္ဒိယအရာရှိတွေကပြောဆိုပါတယ်။ပါကစ္စတန်ဘက်ကကြေညာတဲ့နေရာမှာတော့ပါကစ္စတန်ရသား6ဦးသေဆုံးပြီးတော့10ဦးဒဏ်ရာရထားတယ်လို့ဆိုပါတယ်။အိန္ဒိယဘက်ကနေပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်တာမို့လို့ပါကစ္စတန်ဘက်ချမ်းရသားလူနေအိမ်တွေကိုထိခိုက်ခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။နျူကလ িয়ার ပိုင်ဆိုင်တဲ့အင်းနီချင်းနှစ်နိုင်ငံဟာ၃ချိန်စစ်ဖြစ်ခဲ့ပြီးတော့၂ချိန်ကတော့ကက်ရှမီးယားဒေသပိုင်ဆိုင်မှုနဲ့ဆက်နွယ်နေပါတယ်။အပြစ်ရသဘောတူညီချက်ကိုပါကစ္စတန်ဘက်ကစပြီးတော့ချိုးဖောက်ခဲ့တာလို့အိန္ဒိယကာကွယ်ရေးဌာနကပြောပါတယ်။အဲ့ဒီအတွက်တုံ့ပြန်ပစ်ခတ်ရမှာတစ်ဖက်ကထိခိုက်အကြဆုံးတွေများခဲ့တယ်လို့အိန္ဒိယဘက်ကပြောဆိုပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညုံဦးတို့ပြောပြပေးသွားကြတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ Radio Season ကို bamis.voanews.com ကနေပြီးတော့လဲထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဇက်တိုက်နားဆင်ကြရမယ့်နိုင်ငံတကာသတင်းလွှာတွေထဲမှာတော့ရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့အရင်ဆုံးထုတ်လွှင့်ပေးပါမယ်ရှင်။ကဘာကြီးပူနွေးလာလို့ရာသီဥတုတွေတည်တည်တသာပြောင်းလဲလာသလိုပင်လယ်တွေလည်းရေမျက်နှာပြင်မြင့်တက်လာပြီးတောရိုင်းသရဝါတွေရဲ့နေရက်တွေလည်းပျောက်ကုန်ပါတယ်။ရေခဲတောင်တွေအေးပြော်တာ၊တန်တာကြောက်တန်းတွေပျက်စီးလာနေတာတွေလို့ရာသီဥတုဖောက်ပြန်ခြင်းရဲ့ရိုက်ခတ်မှုတွေအကြောင်းအမေရိကန်အနုပညာပြခန်းတစ်ခုမှပြသထားပါတယ်။ Rhode Island တက္ကသိုလ်ကအနုပညာပြခန်းအကြောင်း VOA သတင်းတောက် Deborah Block ပေးပို့ထားတဲ့သတင်းလွှာကိုမညွညွလွင်ကပြောပြပါမယ်ရှင်။
Climate Change Art and Action ပြကမ်းမှာအနုပညာဖန်တီးသူ25ယောက်ရဲ့လက်ရာ85ခုထဲမှနေပြသထားပါတယ်။ကဘာကြီးပူနွေးလာမှုကြောင့်ကျမတို့ရဲ့ပတ်ဝန်းကျင်အခြေအနေတွေတိတိတသားကြီးပြောင်းလဲလာတာတွေကိုမီးမောင်းထိုးပြသထားတာပါ။စက်ကူတွေကိုခဲရခဲစေညှက်ထားတဲ့အနုပညာလက်ရာကကျိုးလွယ်ပဲ့လွယ်ပြက်လွယ်တဲ့တန်နာကြောက်တန်းတွေနဲ့ရေခဲတောင်တွေကိုကိုးစားပြုပါတယ်။အာတိတ်သမုတ်တရားတွေကဘောဖို့ဒီကဲပင်လေတဖြည်းဖြည်းကျုံလာတာကိုပေါ်လွင်အောင်ပကြီးဆရာဒိုင်းဘာကူကဖန်တီးထားပါတယ်။ဒါဟာအင်မတန်အရေးကြီးတဲ့အချက်ပဲလို့ပြကန်းလာကြည့်သူဝေါ်တာဗန်ချီကပြောပါတယ်
။ The far reaching effects of what we do as
လူတွေရဲ့လုပ်ရကြောင်တက်ရောက်မှုကြီးဖြစ်နိုင်ပါတယ်။ချင်းချင်းပြီးမလုံဆောင်ရင်တက်ရောက်မှုခရဲကြိုက်မှာပါ။
အလင်းပြန်တဲ့ဖန်လဲရကတော့တူဇင်စကီကဖန်တီးပါတယ်။ဖန်သားမြင့်လေးတစ်ခုစီကိုပေါင်းဆက်ပြီးမျိုးတုံးလူနီးပါးဖြစ်နေတဲ့ညက်တွေတရံလဲရတွေကို Providence အရက်ကသူ့ရဲ့စတူဒီယိုအလုပ်ခန်းမှာဖန်တီးထားတာပါ
။ Grew up in an incredibly beautiful natural surrounding and there were just
အင်မတန်ကိုလှပတဲ့သဘာဝတောတောင်တွေထဲမှာကျွန်မကြီးပြင်းခဲ့တာပါ။ American အရှေ့မြောက်ပိုင်းကညက်ပေါင်းစုံကိုတွေ့နိုင်ခဲ့ပေမဲ့အခုတော့နေလာပါပြီ။ညက်အမွေးတောင်ဖြစ်300မှ3နဲ့ဖန်ချီမြင့်လေးတွေထုတ်လုပ်နိုင်တဲ့အထူးဆက်တစ်ခုကိုဇင်စကီကတီထွင်ထားပြီးတော့အဲဒီကရတဲ့ဖန်မြင့်လေးတွေနဲ့အမှုပညာလက်ရာဖန်တီးထားတာဖြစ်ပါတယ
် In bird wings A lot of the color variations do happen.
အတောင်တွေမှာအယောင်ခွဲမျိုးစုံပါဝင်ပါတယ်။အလွာအထက်ထက်နဲ့အယောင်ပြေးလေးတွေလိုပါပဲ။ဥရုယာတီပြောင်းလဲလာမှုကြောင့်မျိုးတုံးလူနီပါဖြစ်နေတဲ့ငှက်တွေရဲ့ဓာတ်ပုံကလည်းအမခံပါပဲ။ဒီဓာတ်ပုံတွေရိုက်တဲ့အကြောင်းပြကန်းစီစဉ်သူစတီဗန်ဖန်နယ်ကပြောပြပါတယ်။
Dudley Edmondson has traveled all over the country to take pictures of birds that
Dudley Edmondson ဟာနိုင်ငံတော်ခီးထွက်ပြီးငှက်တွေရဲ့ဓာတ်ပုံရိုက်ပါတယ်။ဥရုယာတီပြောင်းလဲမှုကြောင့်ငှက်တွေရဲ့အတိုက်အနေထားပြောင်းလဲရပြီးသူတို့ရှင်သန်နိုင်ဖို့ခက်ခက်ခဲခဲကြိုးစားနေရပါတယ်။
ရှိအောင်ကအခြေအနေတွေကိုကိုစားပြုတဲ့လက်ရာကိုနန်စီကိုဟန်ကဖန်တီးထားတာပ
ါ is super fragile and I think
ဒီနုပညာလက်ရာကအင်မတန်ပျက်စီးလွယ်ပါတယ်တဘာဝပတ်ဝန်းကျင်ကဘလောက်တောင်ထိခိုက်လွယ်လဲဆိုတာကိုဒီပြကန်းကကိုစားပြုပြသထားတာပ
ါဥရုယာတီပြောင်းလဲမှုကိုတားဆီးနိုင်ဖို့ဝိုင်းဝန်းကူညီလိုတဲ့စိတ်ပြည်သူတွေကြားနိုးကြားလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြကန်းစီစဉ်သူစတီဗန်ဖန်နယ်ကဆိုပါတယ
် we feel as individuals that we don't have
သူတို့တယောက်တည်းကကူညီရုံနဲ့ဘာမှမဖြစ်လောက်ပဲလို့ထင်တတ်ကြပါတယ်။အဲ့လိုမဟုတ်ပါဘူး။သူတို့တယောက်ချင်းစီပဲဖြစ်ဖြစ်အစုပေါင်းအင်အားနဲ့ပဲဖြစ်ဖြစ်ကူညီရင်အရာရောက်ပါတယ်
။တဘာဝပဝန်းကျင်ထိမ့်သိမ်းရေးအားပေးထောက်ခံတဲ့ Honoring the Future ကဒီပြကန်းကိုပံ့ပိုးထားတာဖြစ်ပြီးဥရုယာတီပြောင်းလဲမှုဆန်ရပြဿနာတွေကိုပြည်သူလူထုကလည်းပါဝင်ဖြေရှင်းပေးနိုင်ဖို့နှိုးဆော်တဲ့ပြကန်းလေးဖြစ်ပါတယ်ရှင်။
မညညလွင်ပြပြသွားတာပါရှင်အခုအမျိုးသမီးစုံဦးတီထွင်သူတဦးကိုကြည့်ကြရအောင်ပါအာဖဂန်နစ္စတန်နိုင်ငံဘန်ယန်ပြည်နယ်မှာအမျိုးသမီးအများစုအလုပ်လုပ်နေကြတဲ့အမျိုးသမီးသုံးဖက်နှက်နဲ့အိတ်တွေထုတ်လုပ်တဲ့စက်ရုံတစ်ခုကိုအမျိုးသမီးစုံဦးတီထွင်လုပ်ငန်းရှင်တဦးကတည်ထောင်ထားပါတယ်လုပ်ငန်းအလတ်စားလေးဆိုပေမဲ့အမျိုးသမီးတွေရဲ့ဘဝတွေကိုတော့ပြောင်းလဲပေးနိုင်တဲ့အကြောင်းဘန်ယန်ပြည်နယ်ကနေသတင်းတောက်ဇာဖာဘန်မြာနီကပေးပို့ထားတဲ့သတင်းလွှာကိုမတ်သိန်ကီထိုက်ကပြောပြပါမယ်ရှင
်ဥဇရာလာလီကဘန်ယန်ပြည်နယ်မှာအလုပ်လုပ်နေတာ15နှစ်ရှိပါပြီ။ဒေါ်လာ2500နဲ့စတင်ရင်းနှီးခဲ့တဲ့စီးပွားရေးလုပ်ငန်းကအခုချိန်မှာအမျိုးသမီးဝန်ထမ်း50ရှိနေပါပြီ။သူမရဲ့ရည်မှန်းချက်ကအလုပ်အကင်တွေဖန်တီးပေးဖို့အပြင်ဘန်ယန်ပြည်နယ်ရဲ့ထူးခြားတဲ့လက်မှုပညာနဲ့ဒီဇိုင်းတွေကိုမြင့်တင်ဖော်ထုတ်ပေးဖို့လည်းဖြစ်ပါတယ်။ဥဇရာလာလီကအခုလိုပြောပါတယ
်ခေါ်ခေါ်နိုင်ကမခုတ်ဒီဘိုင်ဆာခေါ်နုံ
ရိုးရဒီဇိုင်းကိုတုံးပြီးသုံးမွှေးနဲ့ဖက်နှက်တွေအိတ်တွေကော်စုံးနဲ့ချီအိတ်တွေကိုထုတ်လုပ်ပါတယ
်သူမရဲ့ကုမ္ပဏီကကြီးလာနေပြီးအခုတော့ထုတ်ကုန်တွေကိုကာဘူးဂျလာလာဘတ်နဲ့အာဖဂန်နစ္စတန်နိုင်ငံပြင်ပအထိတောင်ရောက်နေရပါပြီ
ဒီကတခေါ်စားဇီယောဒါဘခေါ်တီကီမောယက်ဇာရမော်ရှင်နော
ကုမ္ပဏီမှာအလုပ်လုပ်ကြတဲ့အမျိုးသမီးတွေကအခုဆိုရင်သူတို့ရဲ့မိသားစုတွေကိုထောက်ပံ့နိုင်ပြီလို့ဝန်တာအားရပြောကြပါတယ
်ပိုက်ဆံကတော့အများကြီးမဟုတ်ပါဘူးဒါပေမဲ့ဒီအမျိုးသမီးတွေအတွက်တော့ဘဝတစ်ခုကိုတည်ဆောက်ဖို့လုံလောက်ပါတယ်ဆက်ရုံဝန်ထမ်းအမျိုးသမီးတဦးဖြစ်တဲ့မာဇီယာဟူစနီကအခုလိုပြောပါတယ
်ခုဘယ်နှမွေ2000ဖာမော့ရှမီတာ
မာဒီယိုလာပြီးအလုပ်လုပ်တော့တစ်လကို25ဒေါ်လာရပါတယ်ဒီငွေနဲ့ကျမရဲ့ကလေးတွေကိုစောင့်ရှောက်နိုင်တယ်အလုပ်လည်းရသလိုအသက်တွေလည်းတည်ယူနိုင်လို့ကောင်းပါတယ်
ဝန်ထမ်းတို့ဖြစ်တဲ့ဇာဟာရာကလည်းအခုလိုပြောပါတယ
်ယောဒမီကရီဆိုချီနမှုခိုးပေတဲ့ကပါလေ
ကျမတို့အတွက်တော့သိကောင်းပါတယ်အလုပ်လည်းရှိပြင်းကျိန်လည်းမရှိတော့ဘူးလောက်ခါကတော့ကျမတို့မိသားစုအသုံးစည်းအတွက်လည်းလုံလောက်ပါတယ
်တရုတ်ထုတ်ကုန်တွေကသူတို့ရဲ့အဓိကအပြိုင်ဘက်ပါဒါပေမဲ့လာလီရဲ့ထုတ်ကုန်တွေကအလုံးရင်ထုတ်လုပ်တဲ့သွင်းကုန်တွေထက်ဈေးသက်တာပါတယ်ဈေးခွက်ဆိုင်ရာမန်နေဂျာရာဟီလာအက်ခွန်ဇာရာကအခုလိုပြောပါတယ်
ဘာလို့စိတ်ခင်မစမ်းတောင်ဘောဇော့
တွေးကောင်းလက်ဖက်နှက်တရံတဲ့အိတ်တွေကိုကျမတို့ကုမ္ပဏီက2ဒေါ်လာခွဲနဲ့ရောင်းပါတယ်တရုတ်ပြည်ထုတ်ဖက်နှက်တွေနဲ့အိတ်တွေကဈေးပိုကြီးပါတယ
်ထုတ်ကုန်တွေကဈေးကွက်မှာရှင်ပြိုင်ကြရပါတယ်လာလီယာကတော့သူမရင်ဆိုင်နေရတဲ့အဓိကစိန်ခေါ်ချက်တွေကလျှက်စင်မီမလုံလောက်တာနဲ့အစိုးရရဲ့အထောက်ပံ့မရတာလို့ပြောပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါးတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုကျမရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါစီလာမစီပဲမွေးတဲ့ကလေးတွေနဲ့နာမကျန်းတဲ့မွေးကင်းစကလေးတွေကိုစောင့်ရှောက်တဲ့စေယုံတစ်ခုကမွေးကင်းစစောင့်ရှောက်ရေးဆောင်မှာပင်ပန်းနွမ်းနယ်နေတဲ့မိဘတွေအနားမှာမနေနိုင်တဲ့အခါမှာကလေးတွေကိုခြိပြီးတော့ချော့သိပ်ပေးမဲ့စေတနာဝန်ထမ်းတွေရှိလာနေပါပြီ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လောင်းဘီချ်မြို့ကစေယုံကိုတွားရောက်ခဲ့တဲ့သတင်းတောက်အန်ဂျလီနာဘက်ဒါဆာရန်ရဲ့သတင်းလွှာကိုမတ်အီတန်စင်ကပြောပြပေးပါမယ်ရှင်
။ Good morning baby. How are you today?
စေယုံကမွေးကင်းစာကလေးဆောင်ရှောက်ရေးဌာနမှာတရင်ပတ်တဲ့ချီပြွနေလာခဲ့တဲ့တလစောပြီးမွေးလာတဲ့ကလေးလေး Reginald တယောက်မကြခင်စေယုံစီရတော့မှာစေယုံကစေတနာဝန်ထမ်းတယောက်ဖြစ်တဲ့ Caroline Crichton က Reginald ကိုတစ်ချိန်လုံးချီထားခဲ့ပြီးတော့သူ့မိအနားမှာမရှိနိုင်တဲ့အချိန်တွေမှာချော့သိပ်ပေးခဲ့ပါတယ
် This one I love
ဒီကလေးကမျက်နှာသူတော့ကျမအယမ်းချစ်ပါတယ်အယမ်းတွေ့တာတဲ့ကလေးတွေလည်းရှိပါတယ်ဒါပေမဲ့ကလေးအလုံးကအင်မတန်ချစ်စရာကောင်းတာကြီးပါပဲကလေးလေးတွေကိုချီပြီးချော့သိပ်ခွင့်ပေးတဲ့မိဘတွေကိုအယံကျေးဇူးတင်မိပါတယ
်ခွေးချန်တို့လိုစေတနာဝန်ထမ်းတွေကမွေးကင်းစာကလေးငယ်တွေကိုချီးပွေ့ရမှာကျွမ်းကျင်သူတွေဖြစ်ကြပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Long Beach မြို့က Miller ကလေးစေယုံမှာစေတနာဝန်ထမ်းအဖြစ်အလုပ်လျှောက်သူတွေကိုတေချာစစ်ဆေးမေးမြန်းပေးမှာအလုပ်ခံပါတယ်သူတို့လောက်ကမိဘတွေနဲ့ခွဲပြီးနေရတဲ့မွေးကင်းစာကလေးလေးတွေလူတွေနဲ့ထိတွေ့မှုပြတ်မသွားအောင်လို့လုပ်ရတဲ့အလုပ်မျိုးပါစေတနာဝန်ထမ်းတွေကိုကြီးကြပ်သူ Kate Dealey ကခုလိုပြောပါတယ
် The cuddlers range in age from 21 to probably 82
မွေးကင်းစာကလေးငယ်တွေကိုပွင့်ချီပေးတဲ့စေတနာဝန်ထမ်းတွေကအသက်ငယ်ဆုံး22နှစ်ရှိပြီးအကြီးဆုံးက82နှစ်လောက်ရှိကြပါတယ်တချို့ကပင်စင်စားတွေဖြစ်ပြီးတချို့ကတော့ကြောင်းတက်နေတုန်းမှာအမျိုးသားရောအမျိုးသမီးရောရှိကြပါတယ်သူတို့တွေအလုံးကကလေးငယ်တွေကိုချစ်ကြလို့လာကူညီကြတာပ
ါကယ်လင်းကဒီဆေးရုံမှာစေရနာဝန်ထမ်းမလုပ်ခင်လပိုင်းလောက်ကမှပြင်ဆင်ယူလိုက်တာပါ
For about 6 months I was from June
ကနေဒီဇင်ဘာလအထိ6လလောက်အိမ်ထဲမှာပဲနေခဲ့ပါတယ်မိဖို့ကြောင့်ရောဗီဒီယိုတွေရောကိုရောင်တွေရောအကုန်ရှင်းပြီးသွားပါပြီအိမ်မှာပဲနေပြီးထိုင်မနေချင်တော့လို့စေရနာဝန်ထမ်းအလုပ်လုပ်မယ်လို့စိတ်ကူးမိတာပါ
စေတနာဝန်ထမ်းတွေအနေနဲ့မွေးကင်းစာကလေးတွေကို45မိနစ်လောက်ချီပေးပြီးတော့ခဏလောက်ပြန်ချထားလိုက်နောက်ထပ်ပြီးတော့ချီပေးချော့သိပ်ပေးကြပါလေ
physiologically when
လူတယောက်နဲ့တယောက်အသားချင်းထိတွေ့ပွတ်ဖက်ထားရင်ခန္ဓာကိုယ်က endorphins လို့ခေါ်တဲ့ဓာတ်တမျိုးထွက်လာပါတယ်ဒါကြောင့်စိတ်ဖိစီးမှုရောပါးစေတဲ့ဓာတ်သိပ်မထုတ်နိုင်တဲ့ကလေးငယ်တွေအတွက်စိတ်သက်သာရာရစေပါတယ်
စေယုံမှာမွေးကင်းစာကလေးပွေဖက်ရေးစေတနာဝန်ထမ်းတွေလက်ခံလာတာ73နှစ်ရှိလာပါပြီ။ကလေးငယ်တွေအတွက်တာမကစေတနာဝန်ထမ်းတွေအတွက်လည်းစိတ်ကြည်နေမှုရစီပါတယ်။မိဘတွေအနေနဲ့လည်းသူတို့ရဲ့ကလေးနာမှာမရှိနိုင်တဲ့အချိန်စေတနာဝန်ထမ်းတွေနဲ့စိတ်ချနိုင်ပါတယ်။ Reginald ရဲ့အမေကခုလိုပြောပါတယ်
I didn't know that they offered the program as for cuddlers.
We can say ကလေးငယ်တွေကိုပွေချီတဲ့စေတနာဝန်ထမ်းတွေရှိမှအစကကျွန်မမသိခဲ့ပါဘူး။တကယ်ကျွန်မရောက်လာတဲ့အချိန်Reginald ကိုစေတနာဝန်ထမ်းတယောက်ကခြိထားတာတွေ့တော့ကျမအနားမှာမရှိတဲ့အချိန်သူ့ကိုချော့ပြီးတိတ်ပေးမဲ့သူရှိတယ်ဆိုတာသိလိုက်ရတော့တိတ်ကိုစိတ်သက်သာသွားပါတယ
်ဒီလိုအလားတူစေတနာဝန်ထမ်းတွေထားရှိဖို့နိုင်ငံတော်ကဆင်းရုံတွေမှာလည်းလှုပ်ဆောင်နေကြပါပြီရှင
်မအီတန်စင်ပြပြပေးသွားတာပါရှင်အခုဂီတတန်စင်သစ်တစ်ခုအကြောင်းကိုအလှည့်ပေးချင်ပါတယ်အီရတ်မှာစေချောင်းသားဂီတပညာရှင်တယောက်ကရေးထည့်ထားတဲ့ Wine Club ခွက်တွေကိုလက်ချောင်းတွေနဲ့ပုတ်ပြီးတီးခတ်ရတဲ့ဂီတတန်စင်တစ်မျိုးကိုဖန်တီးပြလိုက်ပါတယ်။ဒီလိုတီးခတ်ရာကနေထွက်ပေါ်လာတဲ့ဂီတတန်စင်ခွဲတွေကိုပေါင်းစပ်ပြီးသာယာနာပြောပွဲဖြစ်အောင်ကြွမ်းကြမ်းကျင်ကျင်ဖန်တီးပြသွားတာပါ။ VOA သတင်းထောက် Jim Randall ရဲ့သတင်းလွှာကိုမတ်မြသစင်အောင်ကပြောပြပေးပါမယ်ရှင်။
စီချောင်းသားဂီတပညာရှင်ဆာဂျက်မမုတ်ကဝိုင်ခွက်တီထဲမှာရေပမာဏအမျိုးမျိုးထည့်ပြီးတော့ဂီတတူရီယာအဖြစ်ဖန်တီးပြီးတော့တီးခတ်တဲ့ပညာကိုပြသခဲ့တယ်သူအသက်23နှစ်ရှိပြီဖြစ်တဲ့ဆာဂျက်ကနေဖလူဂီတနဲ့ပြက်ဆောင်တွေကိုတီးခတ်လေးရှိပါတယ်ဒါပေမဲ့သူကဝိုင်ခွက်တီကိုတီးခတ်ရတာပို့ပြီးတော့နှစ်သက်ပါတယ်
Each glass represents a different tone. The glasses should be made of crystal. Otherwise, the purity of the glass
will be different. The glass is a different tone. The glass should be made of crystal. Otherwise, the purity of the glass will be different. The glass is a different tone. The glass should be made of crystal. Otherwise, the purity of the glass will be different. The glass is a different tone. The glass should be made of crystal. Otherwise, the purity of
ရီဆိုနေတဲ့လက်နဲ့ဖန်ခွက်အနားဆောင်ကိုရိုက်ပြီးတော့တီးတာကဖန်ခွက်ကိုတုံခါစေတဲ့အတွက်အတန်ထွက်ပေါ်လာတာပါဖန်ခွက်တစ်ခုစီကအတန်တစ်မျိုးထွက်ပြီးတော့ထည့်ထားတဲ့ရေအနည်းများကလည်းထွက်လာတဲ့အတန်ကိုကွဲပြားစေပါတယ်လို့ဆာဂျက်ကပြောပါတယ
်ကုလရှဘက်တာလာလမ်နလ
I really like this family of instruments I have had many trials
ဒီဝိုင်းဝတ်တွေတီးရတာကိုကျွန်တော်တကယ်ကြိုက်ပါတယ်ခုတီးတဲ့ပုံစံတစ်ခုထွက်မလာခင်ကျွန်တော်အချိန်ချင်းစမ်းသပ်ခဲ့ရတာပါအောင်မြင်တဲ့အခါတွေရှိသလိုမအောင်မြင်တဲ့အခါတွေလည်းရှိခဲ့ပါတယ်
။မကြသေးခင်ကပဲမမွတ်ကဘက်ဒက်မျိုးကပွဲတော်တစ်ခုမှာဖျော်ဖြေခဲ့ပါသေးတယ်။ဒီပွဲတော်ကိုလာတဲ့ New Elzara Amerika
Azaf kulish halu jadid w
The performance is really nice. It is new and nothing similar to place in Baghdad.
ဖြစ်တော်တဲ့ခင်ကိုကောင်းပါတယ်။ဒါကအသက်ဆန်းဖြစ်တယ်လို့အရင်ကတခါမှမထွက်ဘူးပါဘူး။
ပွဲတော်ကိုလာရောက်သူတဦးဖြစ်တဲ့ Hussein El Noemi.
وشيل شفناه يعني شيء رائع صراحه حتى ذا لا
We saw it's wonderful. All the kids interacted with him. We hope that more talents
emerge. ဒီကောင်ကြီးကခလေးတွေအားလုံးလည်းသူလောက်ပြသွားတာကိုကြိုက်ကြပါတယ်။ Background နဲ့ UI မှာနောက်ထပ်ဒီလိုပညာရှင်တွေထွက်လာလိမ့်မယ်လို့လည်းမျှော်လင့်မိပါတယ်
။ဝိုင်ခွက်တီထဲမှာရေထည့်ပြီးတော့ဒူရီယာတစ်ခုလိုတိမှောက်တဲ့ပညာကဆက်နေရာစုအတွင်းကတရုတ်ပြည်နဲ့ပါရှန်တို့မှာစခဲ့တာဖြစ်ပြီးဥရောပမှာ15ရာစုတုန်းကစခဲ့တယ်လို့မှတ်တမ်းတွေအများသိရပါတယ်။အခုတော့အီရတ်မှာတဖန်ပြန်လဲစမ်းသစ်လာပြီလို့ပြောရမှာပဲဖြစ်ပါရဲ့ရှင
်။မမများသစဉ်အောင်ပြောပြသွားတာပါရှင်။ VOE ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းသတင်းစာစီရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်နိုင်ကြပါရဲ့ရှင်။ line meter 25 32 51နဲ့ပထမနာရီဝက်မှာ line meter 190 kHz 1595တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။ခုတနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်ငံတက်လက်ပြောပြပေးပါဦးမယ်ရှင
်။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးနဲ့ပတ်သက်ပြီး EU အနေနဲ့ဆောင်ဆိုင်ဖိဖို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကစနေနေ့နောက်ပိုင်းမှာထောင်းဆိုလိုက်ပါတယ်။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ဒီဗြိတိန်ဝန်ကြီးချုပ်ဘက်ကအဆိုပြုထားတာနဲ့ပတ်သက်ပြီးပါလီမန်ဘက်ကဆုံးဖြတ်ချက်ချဖို့ရွှေ့ဆိုင်းလိုက်တာကြောင့်အခုလိုဝန်ကြီးချုပ်ဘက်ကတောင်းဆိုလိုက်တာဖြစ်ပါတယ်။သတ်မှတ်ထားတဲ့အချိန်တိုင်းငယ်တနားရီလောက်အလိုမှာပဲခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးအချိန်ထပ်တိုးပေးဖို့တောင်းဆိုချက်ရောက်ရှိလာခဲ့ဖြစ်ကြောင်းသူ့အနေနဲ့ဒီကိစ္စကိုဘယ်လိုတုံ့ပြန်ဆောင်ရွက်မလဲဆိုတာကို EU ခေါင်းဆောင်တွေနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့လည်းဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တုစ်ကပြောကြားလိုက်ပါတယ်။သမ္မတထရမ့်အနေနဲ့လာမယ့် G7 ဆက်မှုထိပ်သီးအစည်းအဝေးကို Florida Miami မှာရှိတဲ့ဒီသူပိုင်တဲ့ Golf အပန်းဖြေခန်းမှာလှုပ်ဖို့စီစဉ်ထားတာကိုဖျက်လိုက်တယ်လို့စနေညတုန်းက Twitter အကောင့်ကနေရေးသားလိုက်ပါတယ်။ Miami မှာရှိတဲ့ Trump National Dorm မှာစက်မှုထိပ်သီးအစည်းအဝေးကျင်းပမယ်လို့ပြီးခဲ့တဲ့သတင်းပတ်စောပိုင်းကသမ္မတ Trump ပြောခဲ့တာကြောင့်သမ္မတတဦးအနေနဲ့ကျင့်ဝတ်ရမလို့တင်ဘူးလို့ဝေဖန်မှုတွေရှိနေကြတာဖြစ်ပါတယ်။ Syria နိုင်ငံအရှေ့မြောက်ဘက်မှာ Turkey ဘက်ကထိုးစစ်တွေခေတ္တရပ်ဆိုင်ပြီးအဲ့မှာရှိတဲ့ Kurd စိုက်ခိုက်ရေးသမားတွေရုတ်သိမ်းပေးဖို့သဘောတူထားပြီးမြဲလဲဒါအပြတ်ဒေသမှာတော့ YPG Kurd စိုက်ခိုက်ရေးသမားတွေကဒီနေ့တိုက်ခိုက်ခဲ့တဲ့အတွက် Turkey စစ်သားတယောက်သေဆုံးပြီးတော့တယောက်ဒဏ်ရာရသွားတယ်လို့ Turkey ကာကွယ်ရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။ကာလာပေါင်စည် American Dollar တန်း30လောက်တန်ဖိုးရှိတဲ့ Methamphetamine စိတ်ကြွC8 တွေကိုကပ်လီပင်တယ်ထဲမှာငါးဖန်သမားတွေကပြီးခဲ့တဲ့ဗုဒ္ဓနေ့ကတွေ့ရှိခဲ့တယ်လို့မြန်မာအာဏာပိုင်တွေက AFP သတင်းထားတာကိုဒီကနေ့မှပြောကြားလိုက်ပါတယ်နော
်တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရန်တိုင်းပြောပြပေးသွားတာပါအခုညနေပိုင်းအစီအစဉ်ထုတ်လုပ်ရမှုကမတ်မြသစဉ်အောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်ရှင်အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PGPP ချင်း Intercept 70နဲ့ Mia Set 3တို့ကနေထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.
်